This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝါပြီးဆေးဟာနာရှင်ပြီးတော့ကနေကင်းဝေးပြီးကိုစိတ်နှပါပြီးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွယ်သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။အခုချိန်ကစပြီးမေလာ9ရက်နေ့ညပိုင်းရေဒီယိုအန်ယူဂျီအစီအစဉ်တွေကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Sodes တူနေမှဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်အားစပြီး2024ခုနှစ်မေလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်စောတဲလူနေပါပထမအဆုံးအနေနဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကမွတ်စလင်လူငယ်တွေကိုစစ်ကောင်စီနဲ့အာစာ ERA RSO တို့ကတပ်သားတွေအဖြစ်လိမ့်လည်စုဆောင်းနေတယ်လို့အေးပြောပွင့်ရပုဂ္ဂိုလ်ခိုင်တုခါကထုတ်ပြန်ပြောဆိုလိုက်တဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်စစ်ကောင်စီနဲ့မွတ်စလင်အကြမ်းဖက်အဖွဲ့အစည်းတွေရဲ့ရုပ်မာပြီးအောက်တန်းကြတဲ့လုပ်ရည်နဲ့ပတ်သက်လို့ရခိုင်တပ်တော် AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်တုခါကမေလ၈ရက်နေ့ရက်စွဲနဲ့အခုလိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မွတ်စလင်အကြမ်းဖက်အဖွဲ့အစည်းတွေဖြစ်တဲ့ ASA, ARA, RSO စတဲ့အဖွဲ့အစည်းတွေဟာရခိုင်တပ်တော် AA နဲ့ပူးပေါင်းဆောင်ရွက်နေတဲ့အောင်တိုက်ပွဲတွေမှာအတူတကွတိုက်ခိုက်နေတဲ့အောင်လိမ့်လည်လှည့်ပြားပြီးဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းက IDPS လို့ခေါ်တဲ့ဒုက္ခသည်စခန်းတွေကမွတ်စလင်အမျိုးသားလူငယ်တွေကိုစီးရုံးကအကြမ်းဖက်စစ်ကောင်စီအတွက်လူသစ်စုဆောင်းပေးနေတာလို့ဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကဘင်္ဂလားဒေ့ရှ်နိုင်ငံကကော့ပဇားခရိုင်တွင်မှရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေကနေမွတ်စလင်လူငယ်900ထက်မနည်းကိုအာစာ ARA RSO တို့ကစစ်ကောင်စီအတွက်စီးရုံးသွားတာရှိတယ်လို့ဒေသတွင်းသတင်းတွေအရသိရှိရပါတယ်။မွတ်စလင်လူငယ်များပြားအထူးသဖြင့်အရွယ်မရောက်သေးတဲ့လူငယ်တွေကိုအကြမ်းဖက်စစ်ကောင်စီနဲ့မွတ်စလင်အကြမ်းဖက်အဖွဲ့အစည်းတွေက၎င်းတို့အကျိုးစီးပွားအတွက်ဖြစ်တယ်လို့ AA ဘက်ကအတည်ပြုထားပါတယ်။အခုလိုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းကျင်းအပေါ်ခုလိုလုပ်ပြီးဒေလေလှည့်ပြားကလူသစ်စုဆောင်နေခြင်းကလွန်စွာရုပ်မာအောက်တန်းကြတဲ့လုပ်ရည်ဖြစ်တဲ့အတွက်အေအနေဖက်ဒီလုပ်ရည်တွေကိုပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့လည်းထုတ်ပြန်ထားပါဗျ။အေအနေနဲ့ကျန်းဖက်လုပ်ရည်မှန်သမျှကိုစန့်ကျင်ပြီးဘဲကျန်းဖက်ဖွဲ့စည်းနေမှလည်းဘဲတော့ခါမှပူပေါင်းလုံဆောင်မှုမရှိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါဗျခင်ဗျာ။တက်လက်တင်ပြပေးမှာကတော့မောင်တော်ကရွာနေရွာကိုစစ်တပ်နဲ့မိုးစလင်အကျန်းဖက်အချို့မိရှုဖျက်ဆီးတာကြောင့်မျိုးသမီးတဦးသေဆုံးကအင်ဂျီ80ကျော်ဖျက်ဆီးခဲ့တဲ့တရင်မျိုးဖြစ်ပါဗျ။ကျခိုင်မီနယ်မောင်တော်မြို့နယ်ကခြေရွာ၂ရွာကိုအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်မွတ်စလင်တို့ဝင်ရောက်မိရှို့ဖျက်ဆီးတာကြောင့်မျိုးသမီးတဦးသေဆုံးကအင်ဂျီ80ကျော်မီးလောင်ဖျက်ဆီးသွားတယ်လို့ဒေသတွင်းသတင်းတွေအရသိရှိရပါတယ်။မောင်တော်မြို့နယ်ကဝေသားလီရွာနဲ့ရွှေအေးခြေရွာများကိုဒီနေ့မနက်မေလ9ရက်နေ့မနက်4နာရီခန့်အချိန်မှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်မွတ်စလင်တို့ကဝင်ရောက်မိရှို့ဖျက်ဆီးခဲ့တာလို့မျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီး Western News ကဖော်ပြထားပါတယ်။မြို့တကြီးရက်ွက်မှာရှိတဲ့နာခခငါကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ညောင်မေချောင်းကြီးရွာကအကြမ်းဖက်မွတ်စလင်တွေကမိရှို့ဖျက်ဆီးခဲ့တာလို့မျက်မြင်တွေ့ရှိသူတွေကဆိုထားပါဗျ။ဝေသာလီရွာဟာပထမအကြိမ်မိရှို့ခံရချိန်ကအင်ဂျီ15လုံးမိလောင်ဖျက်ဆီးခဲ့ပြီးခုတစ်ချိန်မှာလည်းအင်ဂျီ15လုံးထပ်မံဆုံးရှုံးခဲ့ရတာကရွှေရင်အေးကြီးရွာကိုပါတစ်ပြိုင်တည်းမှာမိရှို့ဖျက်ဆီးခဲ့တဲ့အတွက်အင်ဂျီ50ကျော်မိလောင်သွားတယ်လို့သိရှိရပါဗျ။ဝေသာလီရွာကိုအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကတပ်နက်တွေပစ်ဖောက်ပြီးဝင်ရောက်လာတာဖြစ်တဲ့အတွက်မျိုးသမီးတို့လည်းကြီးထိမှန်ထိဆုံးခဲ့တယ်လို့သိရှိရပါဗျ။မီးရှို့ဖျက်ဆီးနေတဲ့ချမ်ပတ်စစ်ကောင်စီတပ်ဖွဲ့ကိုရခိုင်တပ်မတော် AA ကတပ်ဖွဲ့ဝင်တွေဝိုင်းဝန်းပိတ်ဆို့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အချမ်းဖတ်မွတ်စလင်တွေတပ်ပြန်ဆုတ်သွားကြတယ်လို့လည်းသိရှိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေကမောင်တော်မြို့နယ်ကအကြီးဆုံးတပ်စခန်းတစ်ခုဖြစ်တဲ့ကြီးကပ်မြင့်စစ်ဌာနချုပ်အပါအဝင်တပ်စခန်း၄ခုထပ်မံနဲ့လက်လွတ်ဆုပ်ချုပ်ရပြီးနောက်မြို့ဝင်က၃မိုင်တံတားနဲ့လှဖိုးကောင်စခန်းအနီးကလှပေါ်စားတံတားကိုလည်းမေလ၈ရက်နေ့မှာမိုင်းခွဲဖျက်ဆီးခဲ့တာမျိုးရှိပါတယ်။ရခိုင်တပ်မတော် AA ကမောင်တော်မြို့ကိုသိမ်းပိုက်နိုင်ဖို့မြို့အနီးထိထိုးစစ်ဆင်နေရမှာမြို့ရဲမှာရှိတဲ့စစ်ကောင်စီတပ်ရင်းတပ်ဖွဲ့ဝင်တွေဟာမြို့ဝင်လမ်းတွေကိုဖျက်ဆီးခြင်းအနီးနားခြေရွာအထူးသဖြင့်ရခိုင်ခြေရွာတွေကိုမိရှို့ဖျက်ဆီးခြင်းနဲ့အပြစ်မဲ့အရသာပြည်သူများကိုဖမ်းဆီးတပ်ဖြတ်ခြင်းများကျူးလွန်နေတယ်လို့မောင်တော်မြို့မြို့ကန်တွေကလည်းပြောကြားခဲ့ပါတယ်။ရခိုင်တပ်မတော်ရဲ့ထိုးစစ်ဟာမောင်တော်မြို့နဲ့နီးကပ်လာပြီးဖြစ်တာကြောင့်စစ်ကောင်စီတပ်ဖွဲ့ဟာမောင်တော်မြို့မြို့မစည်းဝါးရေးဘဏ်ကငွေတွေကိုစစ်တွေမြို့နဲ့အခြားနေရာတွေကိုရွှေ့ပြောင်းနေတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။ ကြောက်ဖြူမြို့နယ်တွေကအရက်သားနေထိုင်ရာနေရာတွေကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးသွားပါဦးမယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တွေကအရက်သားနေထိုင်ရာနေရာတွေကိုအကြမ်းဖက်စစ်ကောင်စီကမေလ၈ရက်နေ့မှာဒရုန်းနဲ့ပုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ဒေသတွင်းသတင်းအရင်းမြစ်တွေကတစင်သိရှိရပါတယ်။ကြောက်ဖြူမြို့နယ်တွေကစနေမြို့ကိုမေလ၈ရက်နေ့မနက်၈နာရီအချိန်ခန့်မှာဒရုန်းအသုံးပြုပြီးပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတဦးသေဆုံးက၁၀ဦးထပ်မနေဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့ Western News ကဖော်ပြထားပါတယ်။အကြံဖက်စစ်တပ်ဟာစနေမျိုးတောင်ကုန်းစုရပ်ကွက်ကလူစီကားရနေရာဖြစ်တဲ့ကားဂိတ်နဲ့ဈေးတန်းကိုဘုံကျဲတိုက်ခိုက်ခဲ့တာလို့သိရှိရပါတယ်။ရခိုင်ဒေသစစ်မျက်နှာမှာရှုံကြီးရှုံနေတဲ့စစ်ကောင်စီဟာရခိုင်တပ်မတော်ထိန်းချုပ်ထားရနေရာဒေသတွေနဲ့အရက်သားပြည်သူတွေနေထိုင်ရနေရာတွေကိုလေယာဉ်နဲ့ဘုံကျဲတာ၊ဒရုန်းအသုံးပြုပြီးဘုံသီးချတိုက်ခိုက်တာတွေပုံမှန်ပြုလုပ်လာတယ်လို့ဒေသခံတွေကလည်းပြောဆိုနေတာရှိကြောင်းသိရှိရပါတယ်ခင်ဗျာ။တနင်္သာရီတိုင်းတဝဲခရိုင်တရချောင်းမြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်က Jet Fighter နှစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာဘောလုံးကစားနေကြတဲ့အသက်16နှစ်အရွယ်ရှိမောင်ပိုင်စိုးသူနဲ့မောင်ဟိမ့်ပြဖြိုးတို့နှစ်ဦးပွဲချင်းပြီးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးသွားပါမယ်။တနင်္သာရီတိုင်းတဝဲခရိုင်တရချောင်းမြို့နယ်ကနသီရီခြေရွာနဲ့အနီနာခြေရွာတွေကိုစစ်ကောင်စီတပ်ကမေလ၈ရက်နေ့ညနေ9နာရီခန့်အချိန်မှာ Jet Fighter နှစ်စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်ကနတ်တီရီကြီးရွာဘောလုံးကွဲမှာဘောလုံးကစားနေကြသည့်အသက်16နှစ်အရွယ်ရှိမောင်ပိုင်စိုးသူနဲ့မောင်ဟိမ့်ပြဖြိုးတို့နှစ်ဦးမှာပွဲချင်းပြီးသေဆုံးသွားတယ်လို့သိရှိရပါတယ်။ဒါအပြင်ကနတ်တီရီကြီးရွာအနီးရှိရငဲရွာတွင်လည်းယာယီပိတ်ထားသည့်တိုက်နယ်စစ်ရုံတရုံဘုံထိမှန်မှုကြောင့်လုံးဝပျက်စီးသွားကြရပါတယ်။ယခုလိုဘုံကျဲတိုက်ခိုက်ခံရတဲ့ကနတ်တီရီရွာနဲ့အနီးပတ်ဝန်းကျင်တွင်တိုက်ပွဲဖြစ်ပွားခြင်းမရှိသလိုတော်လိုင်းတပ်တွေအခြေစိုက်လှုပ်ရှားတာမျိုးလည်းမရှိဘူးလို့သိရှိရကြောင်းသတင်းရရှိပါရခင်ဗျာ။ဆက်လက်တင်ပြပေးမှာကတော့မုံရွာမြို့နယ်တောပုရွာကအမျိုးသမီးပြူကောင်းဆောင်အပါဝင်ပြူမျိုးသမီး၃ဦးလက်ရဖမ်းမိလိုက်တဲ့တဲ့ရင်ပဲဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့နယ်ထဲမှာနမဲဆိုးနဲ့ကြွကြားနေတဲ့တောပုပြူစောတိရွာကမျိုးသမီးပြူကောင်းဆောင်အပါဝင်ပြူမျိုးသမီး၃ယောက်ကိုလက်ရဖမ်းဆီးထားတယ်လို့ Area 81 PDF မုံရွာအဖွဲ့ကဒီနေ့မေလ9ရက်နေ့မနက်ပိုင်းမှာရုပ်သံနဲ့တကွထုတ်ပြန်လာပါတယ်။ Area 81 PDF မုံရွာအဖွဲ့နဲ့မုံရွာမြို့နယ်တိုက်နယ်တည်ပြည်သူ့လုံခြုံရေးအဖွဲ့ပါလာဖာတို့ကတောပုပြူစောတိရွာကမြို့သမီးပြူကောင်းဆောင်နဲ့ပြူစောတိမြို့သမီး၂ဦးစုစုပေါင်း၃ဦးကိုမေလ၄ရက်နေ့မှာလက်ရဖမ်းဆီးခဲ့တာလို့ဆိုပါရယ်ဖမ်းဆီးရမိတဲ့သူတွေဟာမြို့သမီးပြူစောတိကောင်းဆောင်ခိုင်ခင်ဦးလက်နက်ကင်ပြူစောတိချက်ရဲနိုင်ရဲ့ဇနီးမေသီနဲ့လက်နက်ကင်ပြူစောတိထင်းညွန့်ရဲ့ဇနီးအေးမြတ်မွန်တို့ဖြစ်တယ်လို့သိရှိရပါတယ်၎င်းတို့ကိုဖမ်းဆီးရမိချိန်မှာပြူမြို့သမီးအေးမြတ်မွန်ဟာကိုဝင်ဆောင်သားသူဖြစ်တယ်လို့လည်းသိရှိရပါတယ်Area 81 PDF မုံရာနဲ့ပူပေါင်းအဖွဲ့ဟာဒီလက်နက်ကင်မျိုးသမီးပြူစောတိတွေရဲ့ပြည်သူလူထုအပေါ်ရုပ်ရုံမှမှလှုံ့ဆော်တာတွေကိုလည်းထုတ်ဖော်ဆင်မင်းနေတာကိုရုပ်သံမှတ်တမ်းမှာတွေ့ရပါတယ်။ဖမ်းဆီးရမိတဲ့သူတွေဟာပြူစောတိအစ်စ်တွေဖြစ်ပေမဲ့တပ်ဖြတ်မှာမဟုတ်ပဲ NUG MODO ရဲ့ဥပဒေတရားစီရင်ရေးအတိုင်းဆောင်ရွက်သွားမယ်လို့လည်းအသိပေးထားပါတယ်။အမျိုးသမီးပြူစောတိကောင်းဆောင်ခခင်ဦးဟာအကြမ်းဖက်စစ်ကြောင်းနဲ့အတူလိုက်ပါပြီးထဏောင်းတောင်ကျေးရွာနဲ့ချက်ပိုင်ကျေးရွာတို့ကပြည်သူပိုင်နေအိမ်တွေကိုမိရှုဖျက်ဆီးခဲ့ရမှာကိုတိုင်ကိုကြပါဝင်ခဲ့ပြီးပြည်သူပိုင်ပစ္စည်းတွေကိုယူငင်ခဲ့တာကိုလည်းဝန်ခံထွက်ဆိုထားတယ်လို့သိရှိရပါတယ်ခင်ဗျာ။အခုနောက်ဆုံးအနေနဲ့ဝိုင်းမော်မြို့နယ်ကမြကြီးနားဗမော်လမ်းပေါ်မှာရှိတဲ့တပတ်ချောင်းဦးတရားကိုစစ်တပ်ကဖောက်ခွဲဖျက်ဆီးလိုက်တဲ့တဲ့ရင်ကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမြကြီးနားဗမော်လမ်းမပေါ်မှာရှိတဲ့တပတ်ချောင်းကူတရားကိုစစ်ကောင်စီတပ်ကမေလ၈ရက်နေ့ညပိုင်းမှာမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒေသတွင်းစစ်ရေးသတင်းအရင်းမြစ်တွေကပြောကြားခဲ့ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ကောင်စီအတွက်အရေးပါတဲ့စစ်စခန်းတွေကို KIU ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာဇက်တိုက်သိမ်းပိုက်ခဲ့ပြီးနောက်တပတ်ချောင်းကူကွန်ကရစ်တရားကိုစစ်တပ်ကဖျက်ဆီးခဲ့တယ်လို့ဆိုထားပါတယ်။တပတ်ချောင်းကူတရားတစ်ဖက်ချမ်းမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIU ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားပြီးဖြစ်တာကြောင့်ဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာချောင်းတစ်ဖက်မှာရှိတဲ့စစ်စခန်းတွေကိုတွားရောက်ပူးပေါင်းချိန်မှာတရားကိုပါဖျက်ဆီးခဲ့တာဖြစ်တယ်လို့သိရှိရပါတယ်။အကြမ်းဖက်စစ်ကောင်စီတပ်တွေကဆင့်ပြေပြင်တိုက်ပွဲမှာရှုံးနေတဲ့အခါတိုင်းဒေသမှာရှိတဲ့တရားတွေကိုမိုင်းခွဲဖျက်ဆီးတာ၊လေးရင်နဲ့ဘုံကျဲဖျက်ဆီးတာတွေမကြာခဏလုံဆောင်လေးရှိပါတယ်။လက်ရှိမှာကချင်ပြည်နယ်မြကြီးနားဗမော်လန်ဝိုင်းမော်မိုးမောင်းမန်စီမြကြီးနားလွယ်ကျဲလန်လိုင်စာအနီးဒေသများဖားကန့်မြို့နယ်တို့မှာရှိတဲ့စစ်ကောင်စီတပ်စခန်းပေါင်းများစွာကို KIA ဦးဆောင်တဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီရန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ
် Radio NUG ရဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကို Airy မှဖတ်ကြားတင်ပြပေးပါတော့မယ်ရှင
်မင်္ဂလာပါရှင်2024ခုနှစ်မေလ9ရက်နေ့ Radio NUG ညပိုင်းအစီအစဉ်လေးကိုကျွန်မ Airy ကတင်ပြပေးသွားမှာဖြစ်ပါတယ်။ကြောက်ထုလေရင်ခွင်အမြောက်တပ်နဲ့ရဲစခန်းတို့ကိုတိုက်ခိုက်ရမှာလေရင်ပြေးလန့်အပါဝင်ထိခိုက်ပျက်စီးမှုများအောင်တိုက်ခိုက်နိုင်ခဲ့တဲ့တော်လိုင်းရေးအဖွဲ့တွေကို NUG ကာကွယ်ရေးဝန်ကြီးဌာနကဂုဏ်ပြုလိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ မကွေးတိုင်းစောမြို့နယ်တွေကကြောက်ထုမြို့မှာရှိတဲ့အကြံဖတ်စစ်တပ်လေရင်ခွင်အမှတ်368အမြောက်တန်းနဲ့ကြောက်ထုရဲစခန်းတို့ကိုရှော့တိုက်တုံးအလုံး90နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရမှာလေရင်ပြေးလန့်အပါဝင်များစွာပျက်စီးအောင်တိုက်ခိုက်နိုင်ခဲ့တဲ့တော်လန်ရေးအဖွဲ့တွေကို NUG အစိုးရကာကွယ်ရေးဝန်ကြီးဌာနကဂုံပြူလွာပေးပို့ခဲ့တယ်လို့သိန်းငတ်နဲ့စိတ်ဖြူတော်လန်ရေးတပ်ဦး BHSRF ထံကနေသိရပါတယ်မေလ6ရက်နေ့မနက်8:45မိနစ်အချိန်လောက်မှာကြောက်ထုလေရင်ခွင်အမှတ်368အမြောက်တန်းနဲ့ကြောက်ထုရဲစခန်းတို့ကိုတော်လန်ရေးပူပေါင်းတပ်ဖွဲ့ဝင်46ဦးကအဖွဲ့၄ဘွယ်ခွဲပြီး short range missile အလုံး90အသုံးပြုကအလစ်အငိုက်ပစ်ခတ်တိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်ကောင်စီအတွက်အဓိကကျတဲ့ကြောက်ထုလေရင်ခွင်ကလေရင်ပြေးလံတပ်တွင်းစည်းဆိုင်ခမ်းမဆောင်နဲ့ဗဟိုကင်းနေပြီးတော့ရဲတပ်ဖွဲ့အဆောင်ကြောက်ထုနယ်မြေရဲစခန်းတို့ထိခိုက်ပျက်စီးမှုများစွာရှိခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုမကွေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖရဲ့ညွှန်ကြားမှုအတိုင်းမကွေးတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ drone လက်ရုံတပ်ဖွဲ့ရဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့ဖြစ်တဲ့သိန်းငတ်နတ်စိတ်ဖြူတော်လန်ရေးတပ်ဦးကံကောခရိုင်အမှတ် 8-9 တရင်စောမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ကြောက်ထုတိုက်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ပူးပေါင်းခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဝင်တွေထိခိုက်မှုမရှိဘဲအောင်မြင်စွာလုံဆောင်နိုင်ခဲ့တယ်လို့လည်းသိရပါတယ်အခုလိုအောင်မြင်စွာတိုက်ခိုက်နိုင်ခဲ့တဲ့တပ်ဖွဲ့ဝင်46ဦးကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကဂုံပြူလွာပေးပို့ခဲ့တာဖြစ်ပါတယ်။အဆိုပါဂုံပြူလွာကိုမေလ10ရက်နေ့ရက်စွဲနဲ့ NUG အစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းရွတ်ကလက်မှတ်ရေးထိုးထုတ်ပြန်ပေးအပ်တာဖြစ်ပြီး Rocket အလုံး90ပစ်ခတ်ပြီးရန်သူကိုများစွာထိခိုက်ပျက်စီးအောင်ပစ်ခတ်တိုက်ခိုက်နိုင်ခဲ့တဲ့အတွက်အထူးဝမ်းသာမိပါကြောင်းဂုံပြူလွာမှဖော်ပြထားပါတယ်ရှင်။ဆလဘီလူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဟာနယူးဇီလန်နိုင်ငံရဲ့လက်ရှိအတိုက်ခံလေးပါပါတီလွှတ်တော်ကိုယ်စားလှယ်များ Council of Trade Union မှတာဝန်ရှိသူများနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဟာနယူးဇီလန်နိုင်ငံရဲ့လက်ရှိအတိုက်ခံပါတီဖြစ်တဲ့လေးပါပါတီကလွှတ်တော်ကိုယ်စားလှယ်တွေနဲ့မေလ9ရက်နေ့မှာတွေ့ဆုံခဲ့တယ်လို့သတင်းရရှိပါရယ်။တွေ့ဆုံဆွေးနွေးမှုမှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့မြန်မာနိုင်ငံအရေးနဲ့ဆက်လင်းပြီးနယူးဇီလန်အစိုးရရဲ့နိုင်ငံခြားရေး policy မှာထိရောက်ကောင်းမွန်စေရေးအကြံပြုပေးဖို့လည်းပြောကြားခဲ့ပါရယ်။ထာပြင်မြန်မာဒီမိုကရေစီအရေးကိုအခုထပ်ပုံမထောက်ခံပံ့ပိုးဆောင်ရွက်ပေးပါရန်အစရှိတဲ့အချက်တွေကိုလည်းဝန်ကြီးနဲ့အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါတယ်။အလားတူပြည်ထောင်စုဝန်ကြီးဟာနယူးဇီလန်နိုင်ငံရဲ့ Council of Trade Unions ရဲ့ President ဖြစ်သူ Mr. Richard Wagstaff ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မေလ10ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တယ်လို့သတင်းရရှိပါတယ်။အဆိုပါတွေ့ဆုံပွဲမှာအကြံဖတ်စစ်ကောင်စီရဲ့အဓမ္မလုံအားစေခိုင်းမှုတွေလွတ်လပ်စွာအသင်းအဖွဲ့ဖွဲ့စည်းခွင့်အပေါ်ပိတ်ပင်တားဆီးပြီးအသင်းအဖွဲ့ဆိုင်ရာလွတ်လပ်ခွင့်ချိုးဖောက်မှုဆိုင်ရာကိစ္စရပ်တွေနဲ့ဆက်လင်းပြီးကမ္ဘာအလုံသမားသမဂ္ဂအဖွဲ့ချုပ် ILO ရဲ့အရေးယူဆောင်ရွက်မှုတွေအခုထပ်ပုံမထိရောက်တဲ့လှုပ်ဆောင်ချက်တွေတိုးမြှင့်လှုပ်ဆောင်နိုင်ရေးအတွက်အလုံသမားသမဂ္ဂတွေအနေနဲ့ပါဝင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုအပြန်အလှန်အကြံပြုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့လှုပ်သမားသမဂ္ဂတွေကိုနည်းပညာတက်ပညာဆိုင်ရာပံ့ပိုးကူညီမှုတွေပေးအပ်နိုင်ရေးအတွက်ကိုလည်းပွင့်လင်းမြင်သာစွာဆွေးနွေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်။ဆလဘီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့ခွင့်ရင်နဲ့အလုံသမားရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ NUG လူ့ခွင့်ရင်ဆိုင်ရာဒုတိယဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့ခွင့်ရင်နဲ့အလုံသမားရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Alison Peters နဲ့ NUG လူ့ခွင့်ရင်ဆိုင်ရာဒုဝန်ကြီးတို့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့တယ်လို့မေလ9ရက်နေ့မှာ NUG လူ့ခွင့်ရင်ဆိုင်ရာဒုတိယဝန်ကြီးဦးအောင်ကျော်မိုးကအသိပေးထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့ခွင့်ရင်နဲ့အလုံသမားရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Alison Peters နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းလက်တလုံးဖွံ့ဖြိုးတိုးတက်မှုအပအဝင်လူ့ခွင့်ရင်ဒီမိုကရေစီကိစ္စရပ်တွေကိုကြေပြန့်စွာဆွေးနွေးခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာရခိုင်ပြည်နယ်ကိုစစ်ကောင်စီဟာလက်လွတ်ဆုံးရှုံးရမယ့်စီးရေးရှုံးနိမ့်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။ခုတခါအမျိုးသားညီညွတ်ရေးအစိုးရဟာအဝေးရောက်အစိုးရမဟုတ်ဘဲယာယီသမ္မတနဲ့ဝန်ကြီးချုပ်အပအဝင်အရေးပါတဲ့ပြည်ထောင်စုဝန်ကြီးတွေမြေပြင်မှာရှိနေတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာညညရဲ့အစိုးရဟာအဝေးရောက်အစိုးရမဟုတ်ဘဲယာယီသမ္မတနဲ့ဝန်ကြီးချုပ်အပါအဝင်အရေးပါတဲ့ပြည်ထောင်စုဝန်ကြီးတွေမြေပြင်မှာရှိနေကြတယ်လို့ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံလက်ကမေလအတွင်းမှာຫນွေဦးမှန်ကူကွက်များအစီအစဉ်အပိုင်း19မှာပြောကြားလိုက်တာဖြစ်ပါတယ်။တချို့မီဒီယာတွေကကျွန်တော်တို့ကိုအဝေးရောက်အစိုးရလို့သုံးတယ်။အဲ့ဒါကိုလုံးဝလက်မခံဘူးညင်းတယ်။ကျွန်တော်တို့ကအဝေးရောက်အစိုးရမဟုတ်ဘူး။အဝေးကလှမ်းပြောနေတာမဟုတ်ဘူး။ကျွန်တော်တို့ရဲ့နိုင်ငံတော်သမ္မတနိုင်ငံတော်ဝန်ကြီးချုပ်ပြီးတော့အရေးပါတဲ့ပြည်ထောင်စုဝန်ကြီးတွေဟာပြည်တွင်းထဲမှာပဲရှိနေကြတယ်။အခုတိုင်းသားတော်လိုင်းအင်အားစုတွေနဲ့ပေါင်းပြီးတိုက်နေတဲ့ PDF တွေကအဝေးကနေလှမ်းတိုက်နေတာမဟုတ်ဘူးမြို့တွေကိုလည်းမြေပြင်မှာတကယ်သိမ်းနေတာဖြစ်တယ်လို့ဆိုထားပါတယ်နိုင်ငံတကာဆက်ဆံရေးနဲ့တန်တမန်ရေးရာအရာဝန်ကြီးတချို့သာအလုပ်သဘောနဲ့ပြပမှာရှိနေကြကြောင်းကိုလည်းသုံးသပ်ပြောကြားသွားပါသေးတယ်ရှင်ဆက်လက်ပြီးစစ်ကောင်စီတပ်ရဲ့ drone ပုံသီးတွေ PVC ပိုက်တွေနဲ့ထုတ်လုပ်ရတဲ့အဆင့်ကိုရောက်နေပြီလို့ Federal Wings Drone တပ်ဖွဲ့ထုတ်ဖော်ပြောဆိုလိုက်တဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီစခန်းနေစီကတင်းလို့ရတဲ့အသီးနှံတွေဈေးကွာတော့မှပဲသူတို့ပါ PVC တွေနဲ့ဖြစ်နေမှန်းသိရတော့တယ်အသီးနှံကို PVC နဲ့လုပ်တာကဒိုးဘက်မှာပဲရှိတယ်လို့သိထားတာလေကွာဒါတွေလည်းစခန်းအရောက်ပြန်ပို့ပေးလိုက်ပါပြီလို့မေလအတွင်းမှာ Federal Wings Drone တပ်ဖွဲ့ကအသိပေးဖော်ပြပါတယ်အကြံဖတ်စစ်ကောင်စီတပ်တွေဟာတော်လိုင်းအင်အားစုတွေနီးတူတံပြန် drone စစ်ဆင်ရေးတွေကိုလှုပ်ဆောင်နေပေမဲ့လည်းနည်းပညာပိုင်းအားနည်းချက်တွေများစွာရှိနေသေးတယ်လို့လည်းသိရပါတယ်ရှင် အခုတခါ Freedom Tattoo Campaign ရဲ့တောက်တုံးရရရှိနိုင်ရေး project ကနေကရင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်ပထမဦးဆုံးအောင်မြင်စွာတက်ဆင်ပြီးစီးတဲ့တဲ့ငုံတင်ပြပေးပါမယ်။Freedom Tattoo Campaign ရဲ့တောက်တုံးရရရှိနိုင်ရေး project ကနေကရင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်တောက်တုံးရရရှိနိုင်ရေးနေရာ၄ခုအတွက်စီစဉ်လျက်ရှိနေရမှာပထမဦးဆုံးတစ်ခုကိုအောင်မြင်စွာတက်ဆင်နိုင်ခဲ့ပြီလို့မေလာကျွဲမှာ Freedom Tattoo Campaign ကအသိပေးဖော်ပြပါတယ်။ Freedom Tattoo Campaign အလှရှင်တွေနဲ့အဖက်ဖက်ကနေပါဝင်ကူညီပေးနေကြသူတွေကိုကျေးဇူးအထူးတင်ရှိတယ်လို့လည်း Campaign ကဆိုထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရင်းမပင်ခရိုင်ပကဖကကျေးရွာ14ရွာကပြည်သူတွေနဲ့တွေ့ဆုံခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရင်းမပင်ခရိုင်ပကဖပြည်သူများလွတ်လပ်လုံခြုံပြီးအကြောက်တရားကင်းတဲ့ဘဝကိုရရှိဖို့ကျေးရွာ14ရွာပြည်သူနဲ့တွေ့ဆုံခဲ့တယ်လို့မေလ9ရက်မှာရင်းမပင်ခရိုင်ပကဖကတရားဝင်အသိပေးဖော်ပြပါရယ်။လက်ရှိမှာပြည်သူကာကွယ်ရေးအဖွဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ခရိုင်ပြည်သူလုံခြုံရေးအဖွဲ့တွေကိုကျင့်ဝတ်စည်းကမ်းတွေအတိုင်းပြည်သူပေါ်လိုက်နာကျင့်ကြံမှုပြုပြင်ပြောင်းလဲပြင်ဆင်မှုတွေအရေးယူဆောင်ရွက်မှုတွေကိုအဆင့်ဆင့်လုပ်ငန်းဆောင်ရွက်လျက်ရှိနေတယ်လို့လည်းသိရှိရပါရယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကနေပေးပို့ထားတာဖြစ်ပါလိမ့်ရှင
် Radio NUG ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုတစ်ခါနားဆင်ကြရမှာကတော့အမျိုးသမီးကဏ္ဍအနေနဲ့ Flora Han တင်ဆက်ထားတဲ့တော်လန်ကြီးရဲ့အောင်မြင်ခြင်းအလှကပအပိုင်း108ကိုနားဆင်ကြရတော့မှာဖြစ်ပါလိမ့်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်အမျိုးသမီးကဏ္ဍမှာပညာရေးနဲ့ပတ်သက်ပြီးလူငယ်များပညာဆက်လက်သင်ကြန်းနိုင်သည့်မိဘများနဲ့စေတနာဝန်ထမ်းများပါဝင်နေသည့်ပညာလေးကျင့်ပြိုးထောင်ဆစ်ဆောင်မိသားစုများရဲ့အခြေအနေကိုမျှဝေပေးချင်ပါတယ်။တစ်ဆက်တည်းမှာပဲပညာရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်နေကြသည့်ကျမတို့အစိုးရနဲ့ပညာဝန်ထမ်းများထံမှသိလိုသည့်အချက်အလက်များကိုဤကဏ္ဍလေးမှမေးမြန်းလိုပါတယ်။ကျမလို CDM တယောက်အတွက်ယနေ့အချိန်ထိနားခိုရနေရဆိုတာမိမိဘဝတစ်ခုလုံးနဲ့ရင်းနှီးနေထိုင်ရတာမို့မိတ်ဆွေကမိတ်ဆွေတဲ့ပတ်ဝန်းကျင်အစ်တမနေထိုင်ခဲ့ရတာပါဒီချိန်နေမှာဆွေမျိုးတိုင်းဝိုင်းကစလို့မိတ်ဆွေတငယ်ချင်းများဆိုတာမိမိရဲ့ခံယူချက်ရည်မှန်းချက်အတွေ့အမြင်ကစလို့လက်ခံချင်းသူအလွန်ကိုနည်းလာပါတယ်ဒါကကျမအတွက်အခက်ခဲမဟုတ်သလိုမိမိတို့ရှောင်လန်းနေတဲ့ခီးမှာမိတ်ဆွေအစ်တများကြောင့်အနာဂတ်အတွက်လူငယ်များရဲ့ပညာရေးကိုဘယ်လိုအကောင်အထည်ဖော်နိုင်နေဆိုတာပါပဲဇနီးချင်းကရင်နီဒေသကရှောင်မီသားစုအများစုက2021ခုနှစ်နှစ်ခုအချိန်လောက်ကစပြီးဘေးလွတ်ရာနေရာဒေသအချို့မှာနေထိုင်ခဲ့ကြသူတွေပါဒီလိုအချိန်မှာမိသားစုအတိုင်းဝိုင်းအလိုက်မိတ်ဆွေချင်းချင်းသားသမီးများရဲ့ပညာရေးကိုပံ့ပိုးဖို့စိတ်အားထက်သန်သူတွေနဲ့မိတ်ဆွေဖြစ်ခဲ့ရပါတယ်။တကယ်တော့ကရင်ညီတွေကစိတ်ဓာတ်ကောင်းကြသလိုပညာရေးပတ်မှာလည်းထူးချွန်ကြသူတွေပါ။ကျမကိုယ်တိုင်မိဘများရဲ့စိတ်တက်ကြံ့ခိုင်မှုနဲ့ဇွဲသက်တီများကိုအတူယူရတဲ့အထိဖြစ်ခဲ့ရပါတယ်။တကယ်ဆိုကျမရဲ့အားပေးထောက်ပံ့မှုများကမပြောပါလောက်ပါဘူး။ဒါပေမဲ့ကျမအပေါ်သူတို့လေးတွေရဲ့ယုံကြည်အားကိုးမှုမှအစာပြုလို့ဆစ်ဆောင်မိသားစုတွေအားထားရာမိမိတို့ကိုယ်တိုင်တည်ထောင်ခဲ့ကြတဲ့မိသားစုကြောင့်လည်းဖြစ်ရက်တီခွင့်ရကြတဲ့အခြေအနေထိကိုရောက်ခဲ့ရပါတယ်။တကယ်ဆိုတရက်တစ်ချိန်မှာစီးပွားရေးမရှိနေအိမ်မရှိအခြားသောနေရာဒေသတွေမှာမိမိတို့သားသမီးများအတွက်ပညာရေးကိုတည်ဝင်မနေကြပဲမိမိတို့လုပ်နိုင်သည့်လူအားဒါနာပညာဒါနာထောက်ပံ့မှုဒါနာလေးတွေနဲ့ရက်တီခဲ့ကြတာပါတကယ်ကိုဂုဏ်ယူစရာပါပဲဒီအကြောင်းအရာတွေနဲ့ဆက်ဆက်ပြီးကျမရဲ့အနေထားနဲ့ယနေ့အချိန်မှာပံ့ပိုးကူညီမှုအားရောကြခဲ့ရတာကတော့စိတ်မကောင်းဖြစ်ရပါတယ်တနည်းကဆိုစနစ်တမ်းပညာရေးနဲ့ပတ်သက်ပြီးမြင်းမြန်းထားတာလေးတွေရှိပါတယ်ဘာသာရဆိုင်ရာအခက်အခဲများကြောင့်သင်တန်းပေးသည့်များရှိပါသလားဆိုတာမျိုးလေးတွေပါကျမယခုလက်ရှိအနေထားကပညာရေးနဲ့ပတ်သက်ပြီးแท้ๆဝင်ဝင်မသိတာကြောင့်လဲတစ်ဖက်ကိုအပြေပေးနိုင်မှုယနေ့ချိန်ထိတောင်းနှီးခဲ့ရပါတယ်။ဒီအတွက်ကျမကိုယ်တိုင်ဖတ်ခွင့်ရသည့် Facebook စာမျက်နှာမှထုတ်ပြန်ချက်ကိုအမိအယဖတ်ခဲ့ရသလိုပညာရေးမှာပါဝင်လှုပ်ရှားနေသူများသိရှိအောင်ကလည်း sharing တွေလုပ်ခဲ့ရပါတယ်။အဲ့အတွက်အချို့သောသတင်းချက်လက်များမှပညာရေးသည်တည်သူတွေအတွက်ရေးကြီးသည့်အချက်ဖြစ်တာကြောင့်တိသားမြင်သာသည့် Facebook စာမျက်နှာမှတော်လကောင်ဒါအပြင်ယခုလို အစုအဖွဲ့လက်ပညာရေးကိုတင်ကြားပေးနေကြသည့်အကြောင်းများအတွေ့တိတက်ဆက်သွဲဖြေကြားပေးနိုင်ဖို့လိုအပ်လျက်ရှိကြောင်းကိုလည်းထောက်ပြလိုပါတယ်။ကျမတို့ယခုလိုတော်လန်ရေးကိုဒီဇိုင်းမှန်မှအားကုန်ရုံးနေကြချိန်မှာတစ်ဖက်မှာလည်းအခက်အဲရှိသူညီကဲ့သို့သောလူငယ်များကိုမဆိုကျောင်းနေပညာရေးကိုထောက်ပံ့ကူညီကြဖို့လိုပါတယ်။ခါတခါလယ်ကွင်းကြီးကိုဝေးကနေကြည့်ရတာဘာမှရှုပ်ရှက်တည်းခက်မနေတာကိုတွေ့ရပေမဲ့တကယ်လက်တွေ့ဝင်းစင်းလေးလာကြည့်မယ်ဆိုရင်ခြုံနယ်ပိတ်ပေါင်းတွေလည်းရှိမယ်ဖြစ်ထွန်းနေတဲ့အသီးနှံတွေလည်းရှိမှသေးကြပါဒီလိုပါပဲကျမတို့ဝန်ကျင်မှလည်းပြည့်စုံခြင်းမပြည့်စုံခြင်းတွေနဲ့တူကလေးများရဲ့ဘဝတွေကအဆင့်တွေကလည်းကွာခြားနေကြမှာပါပဲအကျင့်ဇယိုက်လိမ္မာရင်ကျေးမှုစတာတွေကိုဆိုးလိုက်တာဆိုတဲ့စကားဖြင့်ကလေးတွေပေါ်ရိုးမဲဖွဲ့အပြစ်တင်နေကြမဲ့အစားမိမိတို့စွမ်းနိုင်သည့်ပညာရေးတာဝန်များကိုပြုစုပြောထောင်ပေးခြင်းအပြင်လည်းမုံမြတ်သည့်အလုပ်ကိုလုပ်ဆောင်ပေးနိုင်ကြပါတယ်။စစ်ပွဲတွေကလည်းမပြီးသေး။ကုံစင်းလုံးကလည်းတရိပ်ရိပ်တက်နေတဲ့ဒီကြားထဲကကလေးတွေကိုလည်းပညာဆက်လက်မတင်ကြပေးနိုင်။တပတ်ဦးဘဝနဲ့ညဉ့်ညူနေလို့ကတော့ဘဝဆိုတာအစင်းတစ်ခုကိုတလန်းဖို့မလွယ်ကူပါဘူးဆင်းရဲမွေးတူမှုဆိုတဲ့စကားရဲ့နောက်ွယ်မှာဆုံးရှုံးမှုတွေကအများကြီးပါဒါတွေကိုကျမတို့ပြည်သူတွေကြမ်းကြမ်းခိုင်နိုင်ဖို့လိုသလိုတစ်ဖက်မှာလည်းအာနာရှင်ရဲ့အနိုင်ကျင့်နှိမ့်ဆက်မှုဒဏ်ကနေလွတ်မြောက်ဖို့ကြိုးစားကြရမှာပါဒါမှကျမတို့ယနေ့အချိန်ပညာရေးအတွက်ရှုံးနိမ့်ခဲ့ရတဲ့အချိန်ကာလများကိုလူငယ်များအတွက်ထိုက်တန်သည့်အစ်စ်များနေရာဒေသမရွေလူမျိုးဘာသာမရွေရရှိခံစားကြရမှာဖြစ်ပါတယ်။ဒီနေ့အချိန်စစ်ကောင်စီရဲ့အာဏာသိမ်းအကြမ်းဖက်မှုများကြောင့်လူတအိုးတယောက်ချင်းစီမှာဆုံးရှုံးခဲ့ရတဲ့လူအခွင့်ရေးဒါနဲ့အတူလူငယ်များရဲ့အနာဂတ်ကိုပြန်လည်ရရှိနိုင်ဖို့ပြည်သူများရဲ့အားနဲ့အားကုန်ယုံကြရင်တော်လှန်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ဗီဒီယိုအညွှန်းကြီးကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်။အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုစီစဉ်မှာတော့ကရင်နီကြားဘာသာဖြစ်တဲ့ပဲ့တွင်သတင်းတွေကိုခုရယ်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
ဘာမဘစီလိုပြီတမှုပစီခုညာရင်နရေဒီယိုအန်ယူဂျီတနွေကူအရိကြစီနဟိစုထေလိုပစီနာကရလီငုံနဘာဘာမခုရင်နပြေကလူလရိကြရင်နမှာကရလီကေကလေခေအအတုညူရှင်နငါကလေတဆူရှိတာပွဲရင်နအလီမေနီဒီအရိကြနဟိစုထေလိုပစီပါကရလီကေကလေခေအအတုညူရှင်နငါကလေတဆူရှိတာပွဲရင်နမှာအမေနီဒီနာတဆူဖူနီယနီရှင်နာဆူပရဖူနဂရီနီအင်ဖော်မေးရှင်းစင်တာ KNIC နာရောဒီလူတီနီကြလူဖွေးနာပရေဘေးအတိုးနျူရှင်နာညခါရှိခရယာကလေတဆူယီနမတဆူဖူဖရခုနီယနာလူဖရဖရမောယီနမညေရှင်နာညေဖရလော့ပလီဟာချာတင်းနီကဒီနီယနီရှင်နာဆူပရဟီနမစင်ငင်းနီဒီကလေတဆူရှိတပ်ပွဲတရီယီနမကယာလီကေကလေခေအစီဦးစီချုံဘုံမူချုံအောင်မြန်ကယာလီကလေစီယေချုံပမှုတူပုံနိုင်ကယာလီကေကလေအတုခုတဟေစီကယာလီကေဖရလူမြေပလော့ကျူတီကေပုတပပူလာအငဲ့ KNPLF ညေဖရဖရခုကျော်ပမှုထွန်းရွှေနာအမိုဟျာနီဒီရှိဖရစီရှာတရာတူနီဒီဟိနမတဆူစင်ငေနီကြဒီရနာပရေအနာနီရီနီရှင်နာတာဖေဗူအရီလတငေကူရင်နာမမြကလေးရင်နာရောအဖြစ်ဖေထူနီကြဒီတီကေစီပရိုနာအထကယာလီကေကူအမေပလော့ကျူနီကြဒီတရကေနီကယာလီဖရလူမြေအငဲ့တာ KNTF အပါနီဒူတရကေနီတီကေဖူအညာအပလော့မူစီရင်ခေအီရင်နာရောအပုတ်တရီမဲကျူနီတူဖူနာမအိုဒူဟိနမစင်ငေနီတူဘေကယာလီကေမီလာရီကြဖွေးနာပရေကယာလီကလေခေအီအလေးပုတ်တရီနီဒီရင်နာမမေမမေတားလေတာတူဘဲနီဒီအငင်းနာ KNDF အပါနီဒူအိုနီတူဘေကယာလီကေကူတရကေနီတီကေဖူအပလော့မူစီအပလေလေအပလော့ကျူနီတူလူစီရင်နာမလေမေရာပူနီဒီနာဒရစီအငင်းမြကလေကောက်စီအလေးဘေဆူစာစီရင်နာမလေရှိတီဘဲနီဒီအငင်း KNDF ခုချောခွန်ဘီထူရင်နာလို့တထုရထရအဟိကန်နီဒီဖွေးရင်နာမအိုဒီဟိနာမစင်ငယ်နီဒီနာတရီတေကြဖွေးနာပဲ KNDF ဘူဟာအမန်နီယိုအတုတ်တအလီမီနီဒီလေတဆူရှိတာပွဲအရိကြရင်ဟိဆူထေလိပဲစီပါကယာလီကေဒီမိုဆိုဒရှိတီတကေခါလီတဖို့ရင်တတကယ်နီကယာလီဖရလူမီစီအငင်း KNDF ရင်နာရောအလီမီပလော့ချီလူနီဒီ ဗျူဟာအမန်ညိုအတုတ်တခါရှိခရယာကလေးတဆူရှိတာပွဲရင်နာမှာ PEB လဲအငေးဆူရှိရင်အမီနီဒီဖုနဟိနာမှာ Federal FM ရင်နာရောဒီလူထီနီကြဒီနာရဲဘယ်လိုပြင်နာမှာပဲရှိတာနီဒီတဆူဖွေနာဟော့လေကိုချော့တေးလေကိုတာတေးနီဒီအရှိခဲနာမှာအတူနီဒီဖုနဒငေးဆရာစီလဲဟေကန်နီဒီလိုခရူမဲနီဒီဆိုဆရာစီအငေးတတကယ်အပေါ်များခွဲပဲနီဒီထိခဲပူဆရာငေးနာပေပေဒီလူတာတေးထီရန်နီဒီကလေးတဲကိုချော့တေးဖုနပဲလင်းငါစီနမှာပေပေရှာပါဘဲနီတို့ဖုန်းမြားကလေးစီပရိုပရာကျဲစီအလိလချူပြေကန်နီတို့အငင်းပေပေအကျဲရရှာပါနီတို့ဖုန်းနာပေရင်နမှာပထူနီတို့ကလိကရဖုန်းပေပေဒီလူထင်းနီတို့ဖုန်းဟော KNDF ညေဖဲဖဲကလေးအတူကူမဝီရင်နာရောဘေးတဆုရှိတာပဲကိုရင်နအဟိကန်နီတို့ဖုန်းဟိနမှာ Federal FM ရင်နာရောဒီလူထင်းနီတို့ရင်နာပဲတရကနေကရလီဖရလူမီစီအငင်းတ KNDF ပြဟာအမန်ညုရင်နမှာစရီတော်ဗိမွင်းတခြားတဲ့ပါတလူပလော့တရီအထူးရင်အမေပလော့ချလူနီတူဖုန်းထခါချက်ကရရတဲ့ဆူအတုတ်တရင်နမှာအဆုဆရာတာနီတူတလဲခါလီဖုန်းအဟိနမှာစင်ငင်းနီတူခုညမိုးပြတ်ဗိမွင်းနာဖာဆောက်ဗိမွင်းစီရင်နမှာအခြားပါဆောလာနီတူဖုန်းထပြမေချဖို့မြာကလေးကောက်စီတကေးရင်နမှာအနော်ရေရှာပါနီတူနာကစဖောရင်နမှာအိုအေနီတူဖုန်းအဟိနမှာစင်ငင်းနီတူနာတရီတဲ့ကြပွင့်နာပဲအလေးဖြစ်ပေနီဒူဇီပရိုတနီဒူခုညာအနာနီရီနေရှင်နယ်ဝီနာအီပီလဲအငေးဆူရှိရင်နမှာညာကလီရင်နမှာအစနိကတူဆီရီနာဆူရဲလုပုနထကီယာလီတခြားတဲ့ပါပလော့မှုရင်နမှာအတာနီဒူညာရင်ညာရှင်နတဖရဲအရိကြရင်နဟစ်စုတလူပဲစီပါအလေးဖြစ်ပေလူနီဒူဇီပရိုအနာနီရီနေရှင်နယ်တနဖေဖော်ဝါရီလဲတငေးတနီဒူခုညာအနာနီရီနေရှင်နယ်ဝီနာအီပီလဲအငေးဆူရှိရင်နမှာကျန်လီကေကူမြာကလေးကောက်စီအပလော့မူရင်နာမှာအစနိတူအဖက်ဇေရီနာဆေရလုပ်ဘုနထကျန်လီတခြားတပါပလော့မူတကီရင်နာမှာအတာနီကြတဲ့ညာရဲ့ညာရှင်နာတဖက်ဘုနတဒုချထူချာနီတဲ့ကျန်လီကေဟယ်ရီပလော့ချူ PKPF ဦးနီဂျီအပလော့မူအင်ဖော်မေးရှင်းစက်တိုင်ရင်နာရောအတီလူထင်းနီတူဖွေးဟင်းနာမှာစင်ငင်းနီတူကျန်လီကေကူရင်နာမှာတခြားတပါအထူထင်းနီတူသရီဆုရှင်နာတာဟုဘုနထမြာကလေးကောက်စီရင်နာမှာအစပါနီဒီနာကစဖိုင်နာမှာဦးနီဒီတရိညာရဲ့တျူရှင်နာတဟုဖုနုထမြာကလေးကောက်စီတကေကစဖိုင်နာမှာညေဖူလိုကျဲရင်နာမှာဆူရှင်နာတျူဖူရင်နအပြစ်ကံနီဒီပေကယာလီကေကူဖုနုဟင်နာမှာစင်ငင်းနီဒီဒီကေဒေါပုဆိုဖူစီရင်နာမှာအစနိယတီလူရဲ့ဒါရှင်နာတျူဖရဖုနုထကယာလီကေကူဟေကလာတဖာယင်းနီဒီတခြားတဲ့ပါအဖရဲ့တရဲ့ညာရှင်နာညေဖရဲ့ရင်နာမှာစနီဒီဟိနမစင်နေတူတခြားတဲ့ပါအိုနီဒူဖွင့်လာတော့ဟီလော့ဘီနမနီရီညာရဲ့နေရှင်နာဆူမေတရွှိဟီနမရှင်နာညာမေလေးဆူတဆူဟိုရင်နမနေရှင်နာဆူဟိုနာတဆော့ဘူဆော့ပဲဟီဖျာစီရင်နမအမေညာရှိရင်အပြစ်ကန်နီဒူနတတုချာတူချာနီဒီဂယာလီထေကေဘူးဟယ်ရီပလော့ချူ PKPF အိုနီဒူအင်ဖော်မေးရှင်းစတာရင်လာတော့ဒီလူထင်းနီကြတူဖွေဟိနမစင်ငင်းနီဒီနာတရွှိတကြရင်လာပဲဂယာလီကေကူရင်နအလေးပလူပိနီတူမိုက်တရောဆဲရင်နမှာတတော်ဆဲဒူနီတူဖုန်း IEC ရင်နရောအလေးတီလူထိနီတူအရိကြရင်နဟိစုတီလူပဲစီပါဂယာလီကေကူ VK ဒေါ်ဆူအဲ့တကီရင်နလေးပလူပိနီတူမိုက်အပါနီတူတူတို့ဒုက္ခရအလေးပေါ်ဖရုတရားတို့အိုကယာနီတူဂလီတာတဲစီရင်နမှာတတော်ဆဲဒူနီတူဖုန်းဂယာလီကေကလာမီကူအရှုခဲလေးပတရီနီတီအငေကောင်စီ IEC ရင်နရောဘီမီလက်တငေခါလီရင်နအတီလူထိနီကြရင်နပဲဖမေချဖူးမြာကလေးစီအဖြစ်ဖိနီကြတဲ့ဇီပရိုစီဖွင့်တာတော့အလေးထုထင်းကြီးတက်ပြတဲ့ရှဲတကူရင်နာမှာလေးပလူဘီနီတူမိုင်စီအိုနီတူဖွင့်တာတော့ကီယာလီကေကူတက်ဆူအိုတိုထီကေပူစီနအပေရှဲဆာနီတူစီနနတ်ထီအနီတူဖွင့်တာတော့အိုင်စီနာတော့ဒီလူထီဟေကန်နီတူဖွင့်တာပဲခုညာဟစ်ဆူထီလူပဲစီရေဒီယိုအန်ယူဂျီသနွေကူရီကြရင်နာမှာထင်းနီကြရပြီဟောနီတာနီတူဘွားမိုဘက်စီလော်ပလီအမိုရာတူရသဆင်းနီလော်တူပုနတ်တဖရပါနီတေပွီတတူရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုထားပါပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းအားစင်နေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။